မြန်မာနိုင်ငံမှာမနေ့ဖန်ကျင်းပမဲ့အထွေရွေးကောက်ပွဲအတွက်တက်ဆိုင်ရာမဲယုံတွေမှာစတင်ပြင်ဆင်နေတယ်လို့လုံခြုံရေးအတွက်အာဏာပိုင်တွေစောင့်ကြနေကြတယ်လို့နိုင်ငံရေးပါတီတွေကလည်းစောင့်ကြည့်ကဲခါဖို့ပြင်ဆင်နေကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့မစိုးရိမ်ဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကနေပြီးတော့နေပြီးတော့မှရွေးကောက်ပွဲပြင်ဆင်မှုတွေတွားရောက်ကြည့်ရှုစဉ်အခုလိုပြောကြားသွားပါတယ်
တကယ်တကယ်တော့လိတ်ဆိုးရစရာလည်းမရှိပါဘူး။နော်အလုံးကျွန်တော်တို့ပြင်ဆင်ထားပြီးသားပဲနော်။အဲကြောင့်ဘာမှဆိုးရစရာမရှိပါဘူး။
မဲယုံအများစုမှာမဲဘုံတွေကိုစတင်ပြင်ဆင်နေတယ်လို့စနေနေ့မနေ့ကတည်းကစတင်ပြင်ဆင်ကြိုတင်မဲတွေကိုလည်းတနိုင်ငံလုံးမှာဆက်ပေးနေကြပါတယ်ပထမအကြိမ်အရက်သားအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်လူထုကြားစိတ်ဝင်စားမှုများတဲ့အတွက်မဲပေးသူများမဲလို့လဲရန်ကုန်မြို့ကမဲယုံတာဝန်ခံတွေကအခမ်းအနားနေကြပါတယ်အဓိကတိုက်ခိုက်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့ရွေးကောက်ပွဲရလာတွေကိုရန်ကုန်မြို့ကဌာနချုပ်ရုံးမှာ LCD TV ကြီးတစ်လုံးနဲ့ထုတ်ပြန်ကြေညာဖို့စီစဉ်ထားတယ်လို့လည်းပါတီပြောခွင့်ရသူဦးညံဝင်းကပြောပါတယ်မြန်မာနိုင်ငံရဲ့လူဦးရေတန်း90နဲ့မဲပေးခွင့်ရှိသူတန်း30ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအစိုးပိုင်းကကြေညာထားပေမဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့စီရင်မှာတော့အရေးအတွက်တိကျကိုဖော်ပြထားတာမျိုးမရှိပါဘူးမဲပေးခွင့်ရှိပေမဲ့လည်းမဲစီရင်မှာမပါတာလူအပေါ်တွေပါနေတာလို့စီရင်မာယွင်းတွေရှိနေတယ်လို့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစလေလောင်း6000ကျော်တဲ့ကတချို့ရဲ့နာမည်စီရင်တွေဟာဆိုရင်လဲမဲလက်မှတ်မှာမပါတာကိုစလေလောင်းအဖြစ်ကပယ်ဖြတ်ထားသူတွေမဲလက်မှတ်ပေါ်မှာပါနေတာတွေလို့အမားယွင်းတွေရှိနေတယ်လို့လဲဝေဖန်မှုတွေထွက်ပေါ်နေပါတယ်